ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်မြောက်ပိုင်းမှာရှိတဲ့ကျောင်းတောင်ခတိလာငမင်းဘော်ဂုတ်ပီစားတဲ့ကြီးရွာတွေကနေကြဆောင်ရဲစခန်၄ခုကိုအေအေအဖွဲ့ကဒီနေ့မနက်ကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ခတိလာကြီးရွာမှာဒီနေ့မနက်ကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေအတွင်းတပ်မတော်ကရဟယင်နဲ့ပြစ်ကူပေးခဲ့ရတယ်လို့ခတိလာကြီးရွာသားတို့ဖြစ်တဲ့ဥဝေတာအောင်က RFP ကိုပြောပါတယ်။
ဒီအဖွဲ့တွေကစခန်ကိုဝင်တိုက်တာပါ။စခန်ကိုမနေ့6နာရီခွဲလမဝင်တိုက်ပြီးတော့9နာရီခွဲလောက်မှတဲကရဟယင်ဒီရလာပါတယ်။ဒီတော့အမကပိုက်ကူပြီလို့ဆက်နိုင်လေးစီငါမင်းလာမဒီစံကြတော့တကွကရဟန်းရင်ဘာပိုက်ကူပြီတော့ဟိုရောချင်းမသူတို့ဝန်ခုံနေတော့ရောမမင်းကမအနေဆောင်လို့ညီတော်တော့ရောအေးအဖွဲ့တကရောချင်းမခုံနေတော့ဗလဲလူတွေတော့ထိတ်ထက်တော့တရားမမရှိဘူးခနဲ့ဆောင်လို့ပဲမင်းလုံးပေါ်တော့
ကတိလာကြည့်ပါမှာရှိတဲ့နေကြဆောင်ရဲစခန်းတွေကိုအေးတပ်ဖွဲ့ဝင်အင်အား30ဝန်းကျင်လောက်ကတိုက်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားနေစဉ်တွင် AA တပ်ဖွဲ့ဝင်တွေကကြီးရွာထဲမှာခိုလုံလာတဲ့အတွက်တပ်မတော်ရဟယင်ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်ရမှာကြီးရွာထဲမှာရှိတဲ့နေအိမ်ခဏလုံးမီးလောင်ဆုံးရှုံးသွားတယ်လို့ကြီးရွာသားတွေကပြောပါတယ်။ခတိလာကြီးရွာမှာအင်ဂျင်200ကျော်ရှိပြီးပစ်ခတ်မှုတွေဖြစ်ပွားနေစဉ်တွင်ကြီးရွာစာတင်ကြောင်းကိုအလုံးထွက်ပြေးခိုလုံနေခဲ့ကြတဲ့အတွက်ကြီးရွာသားတွေကတော့ထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။အဲ့ဒီတိုက်ပွဲအတွင်းခတိလာနယ်ကြားဆောင်ရဲစခန်းက2ဦးကြာဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့ကြီးရွာသားတွေကပြောပါတယ်။အေးအေးအဖွဲ့ဘက်ကတော့ကြားဆုံတာမကြားရပေမဲ့နှစ်ဦးတန်ရာရသွားကြောင်းကြားသိရတယ်လို့လည်းပြောပါတယ်ဒီနေ့မနက်ကနေကြားဆောင်ရဲစခန်း၄ခုတိုက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်မတော်ဘက်ကစစ်ကူလိုက်ပြီးနေမြေချင်းလင်းရေးတွေဆောင်ရွက်နေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဗိုလ်မှူးကြီးဇော်မင်းထွန်းက RFP ကိုဒီနေ့မနက်ပိုင်းကအခုလိုပြောပါတယ
်အဲကျွန်တော်အတိပြုလိုက်ရတဲ့လောက်ကတော့နေ့ဒီနေ့ကွယ်နဲ့9နာရီလောက်ကဟိုရဲကင်းစခန်း၄ခုတိုက်ခါတယ်အဲတိုက်ကြတယ်လို့ကြာဟို AE ကလောက်တာ AE ကတိုက်ကြတယ်ဟိုသတိကတော့ AE ကတိုက်ကြပါအဲကျောင်းတောင်ရဲ့ကတိလာမြင်းပေါ်ဟုတ်ပြီခေကူကကမ္ဘောဘက်ကအဲ့မှာကျွန်တော်တို့အဲ့ဒီညာတစ်ဝိုက်မှာရှိတဲ့အဖွဲ့တွေတဲ့ကျွန်တော်တို့ဝါလုံးနေကြာကြာကြခြင်းပဲစကူလိုက်တာတော့ညီညီရှင်းလင်းတာတော့လုံနေပြီကျွန်တော်ပြောနိုင်တာတခုကတော့အဲ့ဒီဟိုကျွန်တော်တို့လိုက်သွားတဲ့အဖွဲ့တွေလည်းခိပြုတ်ဖို့ဖြစ်နေရလို့တော့သတိရတယ်အဲဟိုစကိုင်းလေးအခြေအနေတော့ကျွန်တော်အတိအကျမပြောနိုင်သေးဘူး
ဒီတိုက်ခိုက်မှုတွေအတွင်းငမင်းဘော်ရဲစခန်းမှာဒူရဲအုပ်တဦးပါဝင်ရဲတပ်ဖွဲ့ဝင်10ဦးကြာဆုံးပြီးဂုတ်ပီရဲစခန်းဖြစ်စဉ်မှာတော့ရဲတပ်ဖွဲ့ဝင်3ဦးတန်ရာရခဲ့တယ်လို့ကျောင်းတောင်ရဲစခန်းမှာရဲမုံတဦးကြာဆုံးခဲ့တယ်လို့အမည်မဖော်လို့တဲ့နောက်ထပ်တပ်မတော်အရာရှိတဦးက RFU ကိုပြောပါတယ်ဒီဖြစ်စဉ်တွေအတွင်းရဲတပ်ဖွဲ့ဝင်9ဦးမိကိုရဲမင်4ဦးနဲ့လာဝကဝန်ထမ်းတဦးကို AA အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းကနဦးရရှိတဲ့အချက်လက်တွေကိုကိုးကားပြီးတော့အဲ့ဒီတပ်မတော်အရာရှိကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး AA ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကတော့စစ်သုံးပန်း14ဦးကိုသူတို့ဖမ်းဆီးခဲ့တာမှန်ပေမဲ့သူတို့ဟာတပ်မတော်သားတွေသာဖြစ်တယ်လို့ RFP ကိုပြောပါတယ်ဖမ်းဆီးထားသူတွေကိုနိုင်ငံတကာစန့်ရှင်းစံညွှန်းတွေနဲ့အညီလုံခြုံအောင်ထိန်းသိမ်းထားမှာဖြစ်တယ်လို့လည်းခိုင်သူခါကပြောပါတယ်နေကြာဆောင်ရဲစခန်းတွေကိုတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့တော့သူကအခုလိုဆက်ပြောပါတယ
်အဲ့ဒီဥစ္စာကဒီနေကြာဆောင်စခန်းလို့ဆိုပေမဲ့လို့တော့ရေးတဲ့တဲ့တော့မဟုတ်ဘူးအဲ့ဒီမှာတတစကြောင်းတွေလည်းအဲ့ဒီမှာဝင်ခက်သွားလာပြေကိုတဲ့စခန်းတွေပြနောက်ပြီးတော့အဲ့ဒီစခန်းကဟိုလက်နေကြီးဖြစ်ကိုပြတဲ့စခန်းတွေလည်းဖြစ်တယ်ဟိုတခါတခါကျွန်တော်တို့နဲ့တိုက်ပွဲဖြစ်တဲ့နေရာတွေကိုအဲ့ဒီစခန်းတွေကနေပြီးတော့မှဒါလက်နေကြီးဖြစ်ကိုပြတဲ့ဥစ္စာတွေရှိတယ်အခုဒီနေကြောင်စခန်းတွေကိုကျွန်တော်တို့ကတိုက်ခိုက်ရတဲ့ဆိုတဲ့ဥစ္စာကလည်းကျွန်တော်တို့ကအရင်ကလေးကဒီကျွန်တော်တို့သူတို့ကိုသတိပေးစာထုတ်ပြန်ထားပြီးသားရှိတယ်ဗျဒီနေကြောင်ရေးတဲ့အနေနဲ့နော်ရေးအလုပ်ကိုပဲရေးလုပ်ဖို့အတွက်ကျွန်တော်တို့ကတင်းတင်းကြပ်ကြပ်ကျွန်တော်တို့ပြောထားပြီးသားရှိတယ်ကျွန်တော်တို့ဘက်ကလည်းပဲလိုအပ်သလိုပြန်နေပြီးတော့တုံ့ပြန်တိုက်ခိုက်ရတာဖြစ်တယ
်နေကြောင်ရဲစခန်းတွေကိုတိုက်ခိုက်ရတဲ့ရည်ချက်တွေတဲမှာတက်မတော်ကစစ်စင်ရေးကိစ္စရည်တွေမှာရဲတပ်ဖွဲ့ဝင်တွေကိုအသုံးချတာရဲတွေကကြည်ရွာသားတွေကိုရှင်းရှားမှုတွေရှိနေတာတွေကြောင့်လည်းပါဝင်တယ်လို့ခိုင်သူခါကပြောပါတယ်ဒီနေ့မနက်ကဖြစ်စဉ်တွေအတွင်းအေအဖွဲ့ကနှစ်ဦးကြာဆုံးမှုရှိတယ်လို့လည်းအတည်ပြုပြောပါတယ်ခတိလာကြည့်ပါနေမှာတက်မတော်ကတက်ဆွေးထားပြီးနေ့လယ်ပိုင်းအချိန်ထိလက်နက်ကြီးတွေနဲ့လှမ်းပစ်တာတွေရှိနေစေဖြစ်တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ရခိုင်ပြည်နယ်ကြောက်တော်ဘုံသာကျွန်းဘူးတိတော်မြို့နယ်တွေမှာတက်မတော်နဲ့ AA အဖွဲ့တို့တိုက်ပွဲတွေပြင်းထန်လာနေသလိုထွက်ပြေးတိရှောင်နေရတဲ့လူအရေအတွက်ဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာနေပါတယ်။တိုက်ပွဲတွေအတွင်းလက်နက်ကြီးတွေဟာအကျက်သားတွေနေတဲ့ကြီးပါတွေကိုကြားရမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့မနက်ကဆိုရင်ရသေးတော်မြို့နယ်တက်ပြေကြကြီးပါအနည်းကိုလက်နက်ကြီးတွေအဆက်မပြေကြားရောက်ခဲ့တာကြောင့်ဒေသခံ၄ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်ခင်ဗျာ။